တာရှင်များခင်ဗျာမြန်မာနိုင်ငံမှာမေလ30ရက်နေ့ဆိုလို့ရှိရင်ဒီမိုကရေစီအင်အားစုတွေအနေနဲ့ကလွန်ခဲ့တဲ့9နှစ်ကအထက်မြန်မာပြည်စကိုင်းတိုင်းတပရင်းမြို့နယ်မှာဖြစ်ပွားခဲ့တဲ့ NLD အဖွဲ့ဝင်တွေအပေါ်ရဲရဲစက်စက်နဲ့တိုက်ခိုက်မှုကြီးကိုပြန်ပြီးတော့အမှတ်ရနေကြမှာအသေးစားပါပဲအခုဒီနေ့စကဝိုင်းမှာဒီပရင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့အတွက် NCGUB မြန်မာနိုင်ငံညွန်မောင်းအစိုးရအဖွဲ့ဝင်ဒေါက်တာဦးဆောင်ထွန်းဒါအပြင်ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ကဆရာဦးမင်းလွင်ဦးနဲ့မြန်မာသတင်းသမက်ကဥက္ကဋ္ဌဒေါက်တာမောင်မောင်မြင့်တို့ကိုကျွန်တော်ဖိတ်ကြားထားပါတယ်2003ခုနှစ်မေလ30ရက်နေ့ကတပင်းမြို့နယ်မှာဖြစ်ခဲ့တဲ့ရက်စက်မှုကြီးမှာဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးတင်ဦးနဲ့ထွေထွေတွင်းရေးမှုဒေါအောင်ဆန်းစုကြည်တို့ဦးဆောင်ပြီးတော့ NLD အဖွဲ့ဝင်တွေအထက်မြန်မာနိုင်ငံစီယုံရေးခရီးစဉ်တစ်နေ့တွားရောက်ခဲ့တဲ့ကာလအပိုင်းခြားမှာမုံရွာမန္တလေးမိုးကုတ်စသဖြင့်တမျိုးနယ်ပြီးတမျိုးနယ်သွားရောက်ခဲ့တဲ့အခါမှာအမျိုးမျိုးပဲနှောက်ယှက်ခံခဲ့ရတာတွေကိုကြုံတွေ့ခဲ့ရပါတယ်။အဲဒီနောက်တပင်းမျိုးနယ်ကြီးရွာအရောက်မှာတော့ညအချိန်မှောင်နဲ့မင်းမဲမှာမီးစလိုက်တွေထိုးပြီးသင်္ကန်းဝတ်ထားတဲ့လူတချို့ဒါအပြင်ထုတ်ထားကင်ထားတဲ့လူအင်အားတော်တော်များများကနေပြီး NLD ပါတီဝင်တွေရဲ့မော်တော်ယာဉ်တန်းကိုဝင်ရောက်ပြီးတော့တိုက်ခိုက်ခဲ့တယ်၊ရိုက်နှက်ခဲ့တယ်။အဲဒီအခါမှာလူတွေအများအများတေချေခဲ့ရတယ်ဆိုပြီးတော့ဥစွာပထမကျွန်တော်တို့သတင်းတွေရခဲ့ပါတယ်။အဲ့ဒီနောက်ပိုင်းဒီကိစ္စနဲ့ပတ်သက်ပြီးဂျောင်းဆန်းစုကြည်ကိုယ်တိုင်ကအာဃာတမထားဘူးလို့ပြောခဲ့တဲ့အတွက်ကြောင့် NLD ပါတီဘက်ကပြန်လည်ပြီးတော့ဖော်ထုတ်တာကိုမကြားရတယ်လို့သက်ဆိုင်ရာအစ်အစိုးရကလည်းပဲသူတို့နဲ့မဆိုင်တယ်လို့ဒီကိစ္စကိုမင်းမပြောပြောင်းနဲ့ဖုတ်ထားခဲ့ပါတယ်။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီတုန်းကဖြစ်ဖြစ်ခဲ့တဲ့အခြေအနေတွေပေါ်မှာဥတောင်းထုံးအနေနဲ့ဥစွာပထမကျွန်တော်တို့ကိုသုံးသပ်ပြပါအောင်ခင်ဗျ။ဟုတ
်ကဲ့ခင်ဗျာကျွန်တော်တို့ဒီ2000ပေါ့နော်တကယ်2000မှာဒါကျွန်တော်တို့ကုလသမဂ္ဂကနေပြီးတော့ဒီထွေထွေမှုချုပ်ကထူးကိုယ်စားလှယ် Mr. Razali အနေနဲ့ဒါမြန်မာနိုင်ငံမှာထွေဆုံဆွေးနွေးပွဲဖြစ်ဖို့အတွက်ကြိုးပမ်းခဲ့တာရှိပါတယ်ဆိုတော့အဲ့ဒီကြိုးပမ်းချက်ဒီရဲ့ရလအဖြစ်နဲ့ကဒေါက်တာစုကြည်ပြန်လွတ်လာတယ်ပေါ့နော်လွတ်လာတဲ့အခါမှာဒီနာဖဘက်ကလည်းပဲဝါရှင်တန်တန်ယုံကမြန်မာနိုင်ငံကသမိုင်းစာပြန်နာစစ်ကိုဖွင့်လိုက်ပြီးစသဖြင့်ရေးခဲ့ကြတယ်ဒေါ်ဆန်းစုကြည်လွတ်လာပြီးတဲ့နောက်ပိုင်းမှာလည်းနောက်ဆက်တွဲအနေနဲ့ဒါမြို့သားပြန်လဲပြည်မြန်ရေးကိုဥတီတဲ့ကျွန်တော်တို့ဒီဆွေးနွေးပွဲတွေဖြစ်လာနိုင်မယ်လို့နိုင်ငံတကာကလည်းမျှော်လင့်ခဲ့ကြတယ်လူထုကလည်းမျှော်လင့်ခဲ့ကြတယ်အဲ့ဒီလိုမျိုးမျှော်လင့်ချက်တွေရှိနေတဲ့အချိန်မှာခုလိုမျိုးဒီဒေါ်ဆန်းစုကြည်ရဲ့ရင်တန်းကိုရုတ်တရက်တိုက်ခိုက်ပြီးတော့ခုလိုမျိုးအကြမ်းဖက်မှုကြီးတွေလုပ်တာဟာဒါဗမာနိုင်ငံရဲ့သမိုင်းမှာအမတန်ကြီးမားတဲ့ကျွန်တော်တို့အမဲဆက်ဖြစ်ပါတယ်ဒါမျိုးသားပြန်လဲတင်ပြရေးတဲ့အတိုင်းပြည်ပြန်လဲတိုးတက်ရေးအတွက်ကျွန်တော်တို့ဒီအခွင့်အလမ်းတစ်ခုကျွန်တော်တို့အကြီးကျယ်ဆုံးရှုံးလိုက်တာဖြစ်တယ်ဒါနောက်ပိုင်းမှာကျွန်တော်တို့ပြန်လဲတွေ့ရတဲ့အချက်လက်တွေအရဆိုလို့ရှိရင်ဒီလောက်ချံမှုကြီးမှာလက်ရှိနိုင်ငံတော်ဒီဥဆောင်နေတဲ့ဗိုလ်ချုပ်တန်းရွှေတိုက်ရိုက်ပတ်သက်နေတယ်ဆိုတာကိုဒါကျွန်တော်တို့သိရတယ်ဗိုလ်ချုပ်တန်းရွှေရဲ့ညွှန်ကြားချက်နဲ့ဒီစစ်တိုင်းမှုနဲ့ကျွန်တော်တို့ချက်ဖို့တွေကနေပြီးတော့လောက်တာပေါ့နော်နောက်ပိုင်းမှာဒီဗိုလ်ချုပ်ခင်ညော့နဲ့ဒီထောက်လိုင်းရန်နီယာကိုဖြိုချပြီးတဲ့နောက်ပိုင်းမှာလည်းပဲဒါထောက်လိုင်းအရာရှိတွေနော်ကျွန်တော်တို့ဒီမှာဆိုရင်ဝါရှင်တန်မှာဆိုရင်ပို့ဦးအောင်လည်းထွက်တူရှိတယ်ဒါသူတို့ပြောကြချက်တွေအရာလည်းထောက်လိုင်းကိုယ်တိုင်ကိုယ်ကဒီကိစ္စကိုမသိလိုက်ဘဲနဲ့ဒါဗိုလ်ချုပ်တန်းရွှေဒါတိုင်းညွှန်ကြားချက်နဲ့လောက်တယ်ဒါတော့တရိပ်တာဝန်ရှိတယ်ဆိုတဲ့အပိုင်းတွေကိုလည်းကျွန်တော်တို့တွေ့ရတယ်ပေါ့နော်ဒါတွေကိုဖော်ထုတ်ဖို့အတွက်ကျွန်တော်တို့ဒီနိုင်ငံတကာမှာကုလသမဂ္ဂမှာအဲ့ဒီ2003ခုနှစ်မှာသူတို့ညီလာခံမှာကျွန်တော်တို့နိုင်ငံတကာလွတ်လပ်တဲ့တရားစုံစမ်းစစ်ဆေးမစ်ရှင်လုပ်ဖို့အတွက်ဆိုပြီးကျွန်တော်တို့စူးစမ်းခဲ့တယ်တင်ခဲ့တယ်အဲ့ဒီအပိုင်းတွေမှာလည်းပဲကျွန်တော်တို့ဒီဆုံးဖြတ်ချက်မှာကတော့ဒီမြန်မာနိုင်ငံအနေနဲ့ဒီကိစ္စကိုလွတ်လပ်ပြီးတော့တရားမျှတတဲ့လွတ်လပ်တဲ့မစ်ရှင်တစ်ခုဖွဲ့ပြီးတော့စုံစမ်းဖို့တိုက်တွန်းတယ်ဆိုတာပဲပါလာနိုင်ခဲ့တယ်ပေါ့နော်ပါလာနိုင်ခဲ့ပြီးတော့တကယ်တမ်းကျတော့နာဖကလည်းဒီတိုက်တွန်းချက်ကြတဲ့စုံတရားမှစုံစမ်းစစ်ဆေးမှုမလောက်တာကိုကျွန်တော်တို့တွေ့ရပါတယ
်ဟုတ်ကဲ့ဦးဆောင်တော်ခင်ဗျဒီညမှာကျွန်တော်ကြားဖြတ်ပြီးတော့ပြောပြရစီဒီနိုင်ငံတကာရဲ့ဟိုပေါ့လေဂျာဝင်ဆောင်ရွက်မှုကိုကျွန်တော်တို့မပြောခင်မှာအဲ့ဒီတုန်းကဖြစ်ခဲ့တဲ့ဒီရက်စက်မှုကြီးဟာခုနပြောလို့ပဲမြန်မာနိုင်ငံရဲ့သမိုင်းမှာတော့ဒါအမဲဆက်ကြီးပါပဲအဲ့တော့ဒီလောက်တော့မှရရဆက်ဆက်နဲ့လုပ်ဖို့အတွက်ကဒီကြိုးကြိုးတင်တင်နဲ့စီစဉ်ဆောင်ရွက်ခဲ့တယ်ဆိုတာကတော့တော်တော်များများကပဲဟိုပြောကြဆိုကြတယ်တက်တည်အထောက်ထားရလည်းပဲရှိတယ်ကျွန်တော်တို့အခုဒီကပါတီဒုတိယဥက္ကဋ္ဌသူရဦးတင်ဦးကနေပြီးတော့ပြောပြခဲ့တဲ့အထက်ထဲမှာလည်းပဲကျွန်တော်တို့ကြားရပါတယ်ဒီတော့ဒီတပင်းကိုမရောက်ခင်တဲ့ကောကပဲ ဟိုဂျာမာလန်ခီးမာပေါ့လေဒီမိုးကုတ်တို့မွန်ရွာတို့ဘက်မှာနှောက်ရက်တာတွေကြားခဲ့တယ်နောက်ပြီးတော့ဒီတက်ဆိုင်ရာရဲတပ်ဖွဲ့တွေကလည်းပဲဘာမှမဆောင်ရွက်ပေးခဲ့ဘူးလို့လည်းသိရတယ်အဲ့တော့ဒီဖြစ်ခဲ့တဲ့ဖြစ်ရမှာဒီလောက်တောင်မှရဲရဲစစ်စစ်နဲ့လုံနိုင်လောက်အောင်ပေါ့လေနော်ဘသူတွေကစီစဉ်ဆောင်ရွက်ပေးတယ်ဆိုတာအတိအကျမသိရပါမယ်လို့ဒီအများကတော့နော်ကြံ့ခိုင်ရေးဖွဲ့ဝင်တွေလိုပဲပြောနေကြတာပဲပေါ့လေဒီတော့ခုနဥတောင်းတွန်းပြောသွားတဲ့အချိန်မှာထောင်လိုင်းရေးကလည်းမတိလိုက်ဘူးဆိုတော့မြန်မာနိုင်ငံမှာဘာပဲဖြစ်ဖြစ်ဒီစစ်ထောင်လိုင်းရေးကအများသားပဲဒီအခြေအနေတွေကိုသူတို့ကစောင့်ကြည့်နေပြီးတော့เนาะပြည်ပကနေပြီးတော့ဘယ်လိုဝင်လာပြန်ပြီးဘယ်သူတွေအဖြစ်ဖြစ်ဖောက်ခွဲပစ္စည်းတွေဝင်လာပြန်ပြီးဘယ်မှာအဖြစ်ဒီအတိုက်ခံအင်အားစုတွေကနေပြီးတော့ဟာလာအစိုးရကိုဒီအန္တရာယ်ပြုနိုင်တဲ့လုပ်ရည်တွေလုပ်ပြန်ပြီးအများသားသူတို့ပြောနေဆိုနေကြဒါတော့အခုကြီးကျယ်တဲ့ဒီတိုက်ခိုက်မှုကြီးဖြစ်မယ်ဆိုတော့သူတို့ကမသိဘူးဆိုတော့ကနည်းနည်းတော့ယုံရတာခက်တာပေါ့ခင်ဗျ။အဲဥမော်မျိုးဘယ်လိုထင်လဲခင်ဗျ။ဟု
တ်ကဲ့ဟောရေပုံရပြောမယ်ဆိုရင်တော့ပေါ့နော်အခုထွက်လာတဲ့လူတွေကတော့ဒီဘုရုပ်ခင်ညွန့်ရဲ့တပည့်တပန်းတွေလို့ပြောရမယ်ပုံကိုယ်တွေထွက်လာကြတယ်။အဲ့တော့သူတို့ပြောတဲ့စကားတွေဟာအခုချိန်မှဒီစကားထွက်လာတဲ့သူတွေခါကြတော့ဒီကျွန်တော်တို့ကြားတဲ့လူတွေအနေနဲ့အဲ့ဒါသူတို့ကဘုရုပ်ခင်ညွန့်ဘက်ကိုလိုက်ပြီးတော့ပြောတယ်။အဲ့ဒါတော့ဘုရုပ်ခင်ညွန့်ကလည်းပဲလောလောဆယ်မှာယာရုချပြီးတော့ဒီအိမ်နေကျေကျုပ်ဘဝနဲ့နေနေရတယ်ဆိုတော့ဒီကိုဆရာသမားအတွက်ကိုကာကွယ်ပြီးပြောတဲ့သဘောမျိုးလို့အယူဆမယ်ဆိုရင်တော့လည်းယူဆလို့ရတာပေါ့အဲသို့တော်လည်းပဲအဲ့ဒီသောသပိုင်းမတိုင်ခင်တည်းကကျွန်တော်တို့သိနေကြားနေကြတာကိုပြန်ထောက်ချင်ပြီးပြောမယ်ဆိုလို့ရှိရင်တော့ဒီထောက်လှမ်းရင်းနဲ့စစ်တပ်နဲ့ကြားထဲမှာတယောက်နဲ့တယောက်မသင်္ကာမှုတွေတစ်ဖွဲ့နဲ့တစ်ဖွဲ့မသင်္ကာမှုတွေပြီးတော့လူပုဂ္ဂိုလ်ရဟာဒီတယောက်နဲ့တယောက်မကြည်ဖြူတာတွေအဲမသိမြတ်တာတွေရှိတယ်ဆိုကြပါစို့ဒီဘုရုပ်တင်ဦးလောက်ကြံခံရတဲ့ကိစ္စမှာလည်းပဲထောင်လိုင်းရပဲပါသလိုလိုဆက်သဖြင့်ပေါ့နော်အဲဒါမျိုးတွေသူ့အိမ်မှာဘုံပေါက်ခွဲတဲ့ကိစ္စကလည်းပဲထောင်လိုင်းရပါသလိုလိုဆက်သဖြင့်ဒါမျိုးတွေကြားတယ်ဆိုတော့ဒီကိစ္စကရေပုံရပြောမယ်ဆိုရင်တော့အဲဒါယုံရတာခက်တာမှန်ပေမဲ့လို့လုံးဝမဟုတ်ဘူးလို့လည်းပြောဖို့ခက်မယ်လို့ကျွန်တော်ထင်တယ်လေ
ဟုတ်ကဲ့အဲ့တော့အခုဖြစ်ခဲ့တဲ့ကိစ္စမှာပဲပေါ့လေနော်ဒါကဒေါ်စန်းစုကြည်တို့မော်တော်ယာဉ်တန်းသွားနေတယ်ဆိုတဲ့နေရာမှာဘာမှလက်နဲ့ပစ္စည်းပါညာမပါနိုင်ဘူးဆိုတာဒါအများကအကုန်လုံးသိနေကြပါတယ်အဲ့တော့ဒီလိုဘာမှလက်နဲ့တစားပလာမပါဘဲနဲ့သွားနေကြတဲ့ဒီ NLD ပါတီဝင်တွေကိုညအမှောင်ထဲမှာစလိုက်ထိုးပြီးတော့ရရဆက်ဆက်ဒီဝချွန်တွေဒုတ်တွေဝရင်ဒုတ်တွေနဲ့ရိုက်နှက်တတ်ဖြတ်တယ်ဆိုတဲ့ကိစ္စကဩဒါဟာဘလောက်အတိုင်းအတာကြည့်အောင်အပြစ်ကြီးမယ်ဆိုတာကိုကျွန်တော်တို့ဒီလူအခွင့်အရေးကိစ္စတွေဆောင်ရွက်နေတဲ့ဥပဒေပညာရှင်တယောက်အနေနဲ့ဦးမင်းလွင်ဦးကိုမေးချင်ပါတယ်ခင်ဗျာဘယ်လိုသုံးသပ်မိပါလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီမေ30ဒီပဲရင်ရေးခင်းကကျွန်တော်တို့အာဏာရှင်နေဆက်အာဏာရှင်နေအနေနဲ့မြန်မာနိုင်ငံအတွင်းမှာရှိတဲ့ဒီမိုကရေစီလှုပ်ရှားတဲ့သူတွေကိုနှိပ်ကွပ်တဲ့နေရာမှာအရေးဆက်ဆုံးလို့ကျွန်တော်ပြောလို့ရတယ်။1988ခုနှစ်တုန်းကတော့ဒီပြည်သူလူထုမစုဘူးစုဘူးအောင်သူတို့ကခံပြီးတယ်ပြီးတော့မှသူတို့ကနှိပ်ကွပ်တာဖြစ်တယ်။ဒီပဲရေးခင်းမှာကြတော့သွေးအီးနဲ့စနစ်တကျစီမံပြီးတော့မှကိုဒီကိစ္စကိုဆောင်ရွက်တယ်ဆိုတာကိုကျွန်တော်တို့တက်တီဒီမျက်မြင်တက်တီရဲ့ဆက်ချက်တွေရတော့၎င်းအဲ့ဒီရင်းနှီးမှာပါဝင်ခဲ့တဲ့သူတွေရဲ့ပြောဆိုချက်တွေရတော့၎င်းကျွန်တော်တို့သိရတာဖြစ်တယ
်။ဦးမင်းလုံးခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံရှင်းနေမြောက်ကောင်စီကနေပြီးတော့စုံစမ်းရေးအစီအစဉ်တခုလုပ်ခဲ့သေးတယ်မလားခင်ဗျာအစီအစဉ်ခံစားတခုထွက်တယ်မလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာအဲ့ဒီတော့ကကျွန်တော်တို့ဒီ NCUB ရဲ့နောက်ပြီးတော့ MPU ရဲ့ BLC ရဲ့ပေါင်းပြီးတော့ကျွန်တော်တို့ဒီပဲရင်ရေးယူဆောင်ရွက်မှုကော်မရှင်ဆိုပြီးတော့ဖွဲ့ပြီးတော့အဲ့ဒီအစီအစဉ်ခံစားတစ်ဆောင်ရေးခဲ့ပါတယ်အဲ့တော့အဲ့ဒီမှာ MPU အနေနဲ့ဥခင်ကျော်ဟာ BLC ကဖွဲ့ကောင်းဆောင်အနေနဲ့ဦးအောင်သူနောက်ပြီးတော့ EDC ကကိုကျော်ကျော်နောက်ပြီးတော့ကျွန်တော်ပါဝင်ပါတယ်အဲ့တော့အဲ့ဒီမှာပဲတက်တီဒီရဲ့ကြောကြားချက်တွေကကျွန်တော်တို့ဒီခီးစဉ်တစ်လျှောက်လုံးမှာကျွန်တော်မိုးကုတ်ကနေထွက်သွားပြီးတော့ Colin Window မြကြီးနာတစ်လျှောက်မှာစတင်ပြီးတော့ဒီကြောင်စုတန်းခိုင်ဖွံ့ဖြိုးရေးဖွဲ့ရနောက်ဆက်တာတွေကိုညှဝါထင်ထင်ကြုံတွေ့လာရတယ်အဲ့တော့အဲ့ဒီလိုမျိုးကိုတိလက်ရောက်နှောင့်ယှက်တဲ့ကိစ္စရပ်ဒီဖြစ်လာတဲ့အတွက်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကဒီရင်သားမှာအသက်အန္တရာယ်ဖြစ်စီနိုင်တဲ့လက်နက်တွေမယူလာဘူးအဲ့ဒါဒီနောက်ပြီးတော့စိတ်ညံတဲ့သူတွေမလိုက်ပါဘူးကိုယ်တိုင်ကစီမံဆောင်ရွက်ခဲ့တယ်ဆိုတာကိုကျွန်တော်တို့သိရတယ်နောက်ပြီးတော့ဒီလိုမျိုးမေ30ရက်နေ့မှာတိုက်ခိုက်တဲ့ကိစ္စကလည်းစီရေးအမြင်နဲ့စနစ်တကျစီမံပြီးတော့ဆောင်ရွက်ခဲ့တယ်ဆိုတာကိုကျွန်တော်တို့တက်ပြီးထွက်ချက်ဒီအချင်းချင်းခြားခြားသိနေရတယ်ဒီလိုစနစ်တကျစီမံတပ်ဖြတ်တဲ့ကိစ္စရကကျွန်တော်တို့လူ့ခွင့်ရေး ဘက်ကကိုပြည်မှုဆိုင်ရာဥပဒေဘက်ကကိုဒီဘက်ကပဲကြီးကြီးလုံးဝခွင့်မလွှတ်နိုင်တဲ့ကိစ္စရပ်တွေဖြစ်တယ်။ဒေါန်ဆန်းစုကြည်ကအာဃာတမထားဘူးအတွက်ပြောပြီးမဲ့လေကျွန်တော်တို့ကတော့ဒီအမှုရင်းဖြစ်ရတဲ့ပတ်သက်တဲ့သက်တည်ခံဆရာစာရန်အမှတ်အသက်တည်ထွက်ချက်ကြီးဓာတ်ပုံကြီးအဲ့ဒါကြီးအားလုံးကိုမှတ်တမ်းမှရနေနေနဲ့ကျွန်တော်တို့သိသိပြီးတော့ထားရည်ဆိုတာကိုကျွန်တော်တို့ယနေ့ထက်နိုင်ပဲသိသိထားပေးပါတယ
်။ဟုတ်ကဲ့ဒီနေရာမှာဒီအများကပေါ့လေတည်ကျင်နေတဲ့အချက်တစ်ချက်ရှိပါတယ်။အဲ့ဒီကိစ္စကတော့ဒီဒီမင်းတိုက်ခိုက်မှုကြီးမှာပေါ့လေ NLD အဖွဲ့ဝင်တွေထိခိုက်ဒဏ်ရာရတာအများကြီးရှိတယ်။ဒါအပြင်ပဲသေဆုံးသူပေါင်းဟာဥစွာပထမရတဲ့တရင်တွေမှာဆိုရှင်80ကျော်80တချို့လည်းတရာကြည့်အောင်တော့မှာပဲပြောကြပါတယ်။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးအဲ့လောက်များများတကယ်တမ်းသေဆုံးနေဆိုလို့ရှိရင်ဘာဖြစ်လို့ဒီသေဆုံးသွားသူတွေနော်အရိုက်အနဲ့ခံလို့သေဆုံးသွားသူတွေရဲ့ဒီအမည်နာမတွေမဖော်ထုတ်ပေးနိုင်တယ်လဲနော်အတိအကျဘာလို့မပြောနိုင်တယ်လဲဆိုရဲမေးခွန်းကိုကျွန်တော်ကြားကြနေရပါတယ်စဉ်းစားကြတစ်ချက်ပေါ့လေအဲ့တော့ဦးတောင်ထွန်းအနေနဲ့ကောဒီကိစ္စပေါ်မှာဘယ်လိုမြင်လဲခင်ဗ
ျဟုတ်ကဲ့ဟိုကျွန်တော်တို့ဒီပေးရင်ကိစ္စတွေမဟုတ်ပါဘူးကျွန်တော်တို့ရှစ်လေးလုံးရေတော်ပုံကြီးမှာလည်းပဲကျွန်တော်တို့ရေပူရအဖြစ်တာ3000လောက်နော်ကျွန်တော်တို့သေဆုံးသွားတယ်လို့အဲကျွန်တော်တို့ရေပူရခံမှန်းကြပြင်လဲလို့ကနေ့အထိအေးဆုံးသွားသူရဲ့စီရင်တွေကိုကျွန်တော်တို့အတိအကျကြီးကျွန်တော်တို့မလုပ်နိုင်ဘူး။
ဟုတ်ဒီနေရာမှာကွာခြားတာချက်88ခုတုန်းကတော့တတိုင်းတပြည်လုံးမြို့ရွာအနှံ့မှာဖြစ်ခဲ့ပြက်ခဲ့တယ်။နောက်ပြီးတော့အဖွဲ့အစည်းရဲ့ဘာညာတိတိကျကျမရှိတော့စီရင်အင်းဘာညာကောက်ဖို့တော့မလွယ်ဘူးပေါ့လေ။အခုဖြစ်သွားတဲ့ကိစ္စမှာတော့ဒီဒေါ်ဆန်းစုကြည်ရဲ့ရင်တန်းနဲ့အတူလိုက်ပါသွားကြတဲ့ဒီလူစုဟာအများစုကတော့ NLD ပါတီဝင်တွေပဲဖြစ်နေကြတယ်ဆိုတော့ NLD ပါတီအနေနဲ့ဒီလိုစည်ရင်းမျိုးကိုပြုစုလို့မရနိုင်ဘူးလားလို့တချို့တွေကလည်းပဲမျိုးကထုတ်ကြတာပေါ့လေဒါပေမဲ့လို့ NLD ပါတီအနေနဲ့ကြည့်ပြန်လို့ရှိရင်လည်းပဲစစ်အစိုးရရဲ့ဖိနှိပ်ချုပ်ချယ်မှုအမျိုးမျိုးအောက်မှာကြိုးစားပြီးတော့ရပ်တည်နေရတဲ့အချိန်မှာအဖြစ်မှန်ကိုဖော်ထုတ်ဖို့ကမလွယ်ကူဘူးဆိုတာလည်းပဲကျွန်တော်တို့စဉ်းစားမိပါတယ
်ဟုတ်ကဲ့အဲ့ဒီဥစ္စာကကျွန်တော်တို့အဲ့ဒီရင်သားမှာပါတဲ့လူတွေရဲ့စည်ရင်းကိုတော့ကျွန်တော်ရတယ်အဲ့ဒီရင်နာမှာပါပြီးတော့အသက်ပြေဆုံးသွားတဲ့လူတွေရဲ့စီရင်ကိုလည်းကျွန်တော်တို့ရတယ်။သို့တော်လည်းပဲဒေါန်ဆန်းစုကြည်ရဲ့စီရင်ခီးစဉ်တစ်ချောင်းမှာဒီနေကံမြို့ကံလူငယ်တွေအရသားတွေကျောင်းသားတွေကနေပြီးတော့ဆိုင်ကယ်တွေနဲ့လိုက်ပြီးတော့ရင်နာရှိရသော၎င်းနောက်ကသော၎င်းစေတနာဝန်ထမ်းလုံခြုံရေးရလိုက်ပါဆောင်ရွက်တဲ့ဥစ္စာတွေကကျွန်တော်တို့စီရင်မရှိဘူးဖြစ်တယ်။အဲ့တော့အခုဒီကြီးရွာမှာဖြစ်တဲ့ကိစ္စရမှာလေတော်တော်များများအသက်ဆုံးရှုံးရတဲ့ကိစ္စကဒီရင်နားမှာပါတဲ့သူတွေအပြင်အဲ့ဒီလူမျိုးစေတနာဝန်ထမ်းလိုက်မုံရွာနေပြီးတော့လိုက်လာခဲ့တဲ့တက္ကသိုလ်ကျောင်းသားလူငယ်တွေရမီရဖာဒီနောက်ပြီးတော့တခါလုပ်သားပြည်သူတွေအဲ့ဒီလူလူတွေကနေပြီးတော့အရိုက်ခံရတာဖြစ်တယ်နောက်ပြီးတော့တခါကြီးရွာပတ်ဝန်းကျင်တဝက်ကနေပြီးတော့လာကြတဲ့သူတွေကိုယ်တိုင်လည်းအယိုက်ခံရတာဖြစ်တယ်အဲ့ဒီအတွက်ကျွန်တော်တို့ကအဲ့ဒီစီရင်တွေကိုတော့အတိအကျမရနိုင်ဘူးလို့ပြောအောင်မှာဖြစ်တယ
်ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်မောင်မြတ်ပါခင်ဗျာကျွန်တော်လည်းလေးဖြတ်ပြီးပြောပြစီအဲကျွန်တော်မြင်တာပေါ့နော်ကျွန်တော်မြင်တာကတော့ဒီဒေါက်တာဆုကြည်တို့သွားတဲ့ရင်နှံပါသတင်းတော်တွေကပါမသွားဘူးနော်အဲ့တော့ရန်ကုန်မှာ88ဖြစ်တုန်းကဟဲ့လားရန်ကုန်မှာဖြစ်ခံရတဲ့ကိစ္စတွေမှာတချို့သတင်းတော်တွေကဟဲ့လားဓာတ်ပုံရိုက်နိုင်တယ်ဗီဒီယိုရိုက်နိုင်တယ်ဆိုတော့ခါကျတော့ကဘာသိတယ်ဒါပေမဲ့လို့ဒီပရင်းကိစ္စကြတော့ကဘာမသိနိုင်ဘူးနောက်တစ်ခုကသုံးလမ်းစစ်ဆေးတဲ့ဆိုတဲ့ကိစ္စကိုကျွန်တော်ပြန်ပြောကြအောင်ဆုံးသတ်သိသူတို့ကမြန်မာနိုင်ငံမှာဒီကိစ္စဖြစ်တာကိုအဓိကစစ်ဆေးရမှာဒီမြန်မာနိုင်ငံကရဲတပ်ဖွဲ့ရနေစစ်ဆေးရမှာသူတို့ကဒီဟာကိုမစစ်ဆေးတဲ့ပြင်သားကိုဖုံးကွယ်ဖို့ကြိုးစားတယ်အစိုးရကိုယ်တိုင်ကလည်းပဲဟဲ့လားဒါအစိုးရညွှန်ကြားချက်ကြောင့်ဖုံးကွယ်ဖို့ကြိုးစားတယ်ဆိုတာကျွန်တော်အားလုံးသိတယ်ဟုတ်ပြီဒါဖြစ်ရင် NLD ကရောဘာကြောင့်မလုပ်နိုင်လဲကျွန်တော်မေးဖို့ရှိတယ် NLD ကလုပ်နိုင်ဖို့အတွက်ကအဲ့ဒီ NLD ရဲ့အတွင်းရေးမှူးရော NLD ရဲ့ဒုတိယဥက္ကဋ္ဌရော NLD ရဲ့ခေါင်းဆောင်ပိုင်းတွေအားလုံးဒီဘာအဲ့မှာပါသွားတဲ့လူတွေကိုစစ်ဆေးရထိန်းချုပ်လိုက်တယ်အဲ့တော့ကြောင်းမှာဆိုလို့ရှိရင် NLD ရုံးတွေကအဲ့ဒါ60ခုနဲ့နောက်ပိုင်းမှာတဖြည်းဖြည်းနဲ့တချို့ရုံးတွေဆိုရင်လုံးဝပြုတ်ကုန်တယ်တချို့ရုံးတွေဆိုလို့ရှိရင်ဒီလူလင်းလောက်ပဲကျန်တယ်အဲ့ဒါလောက်အထိဖြစ်နေတဲ့အနေအထားမျိုးမှာ NLD အနေနဲ့ကတော့ဒါကိုစနစ်စစ်ကျအဲ့ဒါတာဝန်ယူပြုစုဖို့ဆိုတော့မဖြစ်နိုင်ဘူးပြုစုမဲ့တရင်ပေါ်လာပြီဆိုရင်လည်းအဲ့ဒီလူတွေကအသက်အန္တရာယ်ရှိတယ်လို့ကျွန်တော်မြင်တယ်ဆိုတော့ဒီလိုအနေအထားမျိုးမှာတော့အဲ့ဒါဒီလိုမျိုးအတိအကျမရနိုင်တာကိုအဲ့ကျွန်တော်တို့ NLD ကိုတော့ကျွန်တော်တို့အပြစ်တင်ဖို့မလွယ်ဘူးလို့ကျွန်တော်မြင်တယ်လေ
ဟုတ်ကဲ့ခင်ဗျဒါပေမဲ့လို့ဒီလိုကြီးကျယ်တဲ့တိုက်ခိုက်မှုကြီးဟာနော်ဒါကြီးကလူသတ်မှုကြီးပါအဲ့တော့ဒီလိုကိစ္စကတော့ဖြင့်ရာသက်ပံဖုံးကွယ်ထားလို့တော့မရနိုင်ပါဘူးတနည်းတစ်ချိန်မှာတော့ပြန်ပြီးတော့ပေါ်လာအောင်မယ်ဆိုတာသိကြပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီဖြစ်သွားတဲ့အနေအထားကိုတော့ကျွန်တော်တို့ဒါတစ်ချိန်ချိန်မှာတော့ပြန်ပြီးတော့ပေါ်လာကြမှာပေါ့နော်ဒီပြုတ်တဲ့လူကမေ့ပင်မဲ့လို့ပြုတ်ခံရတဲ့လူတွေကတော့ဒါတွေကရှိနေမှာပဲလေဆိုတော့ဒါတစ်ခုပေါ့နောက်တစ်ခုကကျွန်တော်တို့တိုင်းပြည်မှာပေါ့နော်အဲ့ဒီလိုမျိုး မျိုးသားပြန်လည်တင်မြှင့်ရေးနဲ့ခွင့်လန်းတွေရခဲ့တယ်နဲ့လို့အချိန်ချင်းဆုံးရှုံးခဲ့တယ်ခုနကဒေါအောင်ဆန်းစုကြည်ကအာဂါရတိုင်းမထားရေးမူပေါ့နော်ဒါ2003ခုနှစ်ဒါသူဒီမစ္စတာရာဇလီသွားပြောတဲ့အခါမှာမစ္စတာရာဇလီဗမာပြည်သွားတဲ့အခါမှာသူပြောလိုက်တာရှိပါတယ်နော်တိုင်းပြည်ရဲ့အတွက်ကောင်းမယ်နော်ဒီမျိုးသားပြန်လည်တင်မြှင့်ရေးဖြစ်မယ်ဆိုလို့ရှိရင်သူ့အနေနဲ့ဘလို့ပဲအဲ့လိုအဲ့လာရိုက်ခံရသူအသက်ဘေးကပတိကတော့သူ့ကိုလောက်ကြံတာပဲနော်ဒါတွေကိုသူဘလို့မှအပြစ်မယူဘူးနော်ရှေ့ကိုတိုင်းပြည်ရဲ့ရှေ့ကိုသွားဖို့ပဲရှိတယ်ဆိုတာဒါပြန်ပြောခဲ့တာရှိပါတယ်ဒါဒေါအောင်ဆန်းစုကြည်ရဲ့အမျိုးမြင်ကြီးမားမှုပေါ့လေအဲ့ဒီနောက်ပိုင်းမှာလည်းပဲကျွန်တော်တို့ဒီအမျိုးသားညီလာခံနားဖားကနေပြီးတော့ပြန်လှုပ်တဲ့အခါမှာဒါဒီဘ ෝජ ုတ်ကျော်ဝင်ဦးဆောင်တဲ့အဖွဲ့နဲ့ပေါ့နော်ဒါဘ ෝජ ုတ်ခင်ယုံဝင်ကြီးချုပ်ဖြစ်ပြီးတော့မှဆွေးနွေးခဲ့တာတွေရှိပါတယ်အဲ့ဒီဆွေးနွေးခဲ့တာတွေမှာလည်းသဘောတူကန်နီးနီးအဆင့်အထိရောက်ခဲ့တယ်သဘောတူညီချက်တွေရခဲ့တယ်အမျိုးသားပြန်လည်တင်မြှောက်အတွက်ပြန်လှုပ်မယ်အမျိုးသားညီလာခံမှာပြန်ဆက်ပြီးတော့ဒါအားလုံးသဘောတူညီတဲ့ဖွဲ့စည်းပုံတစ်ခုကိုဖော်ထုတ်မယ်ဆက်ဆွေးနွေးမယ်ဆိုရယ်ဒါပေမဲ့ဒါတွေအားလုံးကိုအစပိုင်းမှာသဘောတူဆိုလို့ရှိပြီးတော့နောက်ဆုံးချက်မှာပေချတာဒါဘ ෝජ ုတ်ဆန်းရွှေပါနော်ကျွန်တော်ပြောကျင်နေတဲ့ကိစ္စကခဏမြန်မာနိုင်ငံမှာဖြစ်နေတဲ့အခက်အခဲတွေနဲ့ပြဿနာတွေနဲ့နော်ပြည်သူလူထုရဲ့ဒုက္ခသုခတွေနော်ဒီတမတော်ရဲ့ဂုဏ်သိက္ခာကြဆင်းမှုတွေအားလုံးမှာအဓိကတာဝန်ရှိတဲ့သူကတော့ကျွန်တော်တို့ခဏတိုင်းပြည်ကိုအုပ်ချုပ်နေတဲ့ဘ ෝජ ုတ်ဆန်းရွှေပါပဲလို့ပဲကျွန်တော်အားထောက်ပြချင်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီကိစ္စကိုဖော်ထုတ်ဖို့ဆိုတဲ့ညမှာတကယ်တော့ပြောမယ်ဆိုတော့နိုင်ငံတကာနိုင်ငံမှာဒီလောက်တောင်ကြီးကျယ်တဲ့ရက်ဆိုင်မှုကြီးဖြစ်တဲ့ဆိုရင်သက်ဆိုင်ရာเนาะရဲတပ်ဖွဲ့တို့စုံစမ်းစစ်ဆေးဖွဲ့တို့ကနေပြီးတော့ပေါ်ထုတ်ပေးရမယ့်ကိစ္စအခုကိစ္စမှာစစ်ဆိုးရကလုံးဝဒီကိစ္စကိုမျက်ကွယ်ပြုပြီးတော့ဖုံးအုပ်ထားတယ်ဆိုတာသိကြတယ်အဲ့တော့ဒီကြမ်းခိုင်ဖွံ့ဖြိုးရေးအဖွဲ့ဝင်တွေလှုပ်တယ်ဆိုတဲ့စကားတွေဆွဆွဲချက်တွေဟာလည်းပဲအတိုင်းအတာတစ်ခုကြီးတော့မှန်တယ်ဆိုတာတော်တော်များများအထောက်အထားတွေအရာသိနေကြတာပဲလေဒီတော့ဒီလိုဖုံးကွယ်ထားတဲ့ကိစ္စမှာဒီစစ်ဆိုးရကအခုလိုအပီအမြောက်လုပ်နေတဲ့ကြမ်းခံရေးအဖွဲ့ဝင်တွေကဖြစ်တယ်ဆိုလို့ရှိရင်သူတို့တွေကအခုရွေးကောက်ပွဲဝင်မယ်ဆိုပြီးတော့မှတ်ပုံတင်ပါတီမှတ်ပုံတင်လာတဲ့အခါမှာဒီကြမ်းခံဖွံ့ဖြိုးရေးအဖွဲ့အပေါ်မှာလူတွေရဲ့သဘောထားကဘယ်လိုရှိမလဲဆိုတာလည်းပဲစဉ်းစားကြရတခုဖြစ်လာမှာပေါ့နော
်ဟုတ်ကဲ့ကြမ်းခံဖွံ့ဖြိုးရေးအဖွဲ့အနေနဲ့ပြောမယ်ဆိုရင်တော့ဒါဆော့ဆော့ပြောသလိုပဲနော်ဟိုထင်ရှားပါတယ်ဒီကိစ္စကြမ်းခံဖွံ့ဖြိုးရေးအဖွဲ့ကလုပ်တာကြမ်းခံဖွံ့ဖြိုးရေးအဖွဲ့ရဲ့ဒီတကယ်အဓိကကောင်းဆောင်ကဘယ်သူလဲလက်ရှိဝန်ကြီးချုပ်ဦးသိန်းစိန်နိုင်ငံကကြီးကဘယ်သူလဲဘ ෝජ ုံမူကြီးတန်းရွှေဆိုတော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်အခုလောလောဆယ်ဟာလာခေါင်းဆောင်ဖြစ်နေတဲ့လူတွေဟာဒီဟာဒီကိစ္စမှာဟာလာပါဝင်ပတ်သက်နေတဲ့အတွက်ကြောင့်ဒီနိုင်ငံတကာဥပဒေအရပဲကြည့်ကြည့်နော်မြန်မာနိုင်ငံရဲ့ဥပဒေအရပဲကြည့်ကြည့်သူတို့တွေဟာတကယ်ပြောမယ်ဆိုရင်တော့ဟာလာဒီရာဇဝတ်သားတွေလို့ပြောရမှာပေါ့နော်ပြောမယ်ဆိုလို့ရှိရင်တော့ရာဇဝတ်မှုကိုကျူးလွန်ထားတဲ့လူတွေအဲဆိုတော့ဒီလိုလူမျိုးတွေအုပ်ချုပ်တဲ့အဖွဲ့တစ်ခုကိုဟာလာပြည်သူလူထုကဘယ်လောက်ထိယုံကြည်မလဲဆိုတာကျွန်တော်တို့တော့မေးဖို့မလိုဘူးလူတွေကမယုံဘူးသို့တော့သူတို့ကကြောက်ရတယ်အဲ့ဒီအနေထားရှိနေတယ
်ဟုတ်ကဲ့ဦးမင်းလွင်ကပြောပါဦးခင်ဗျ
ဟုတ်ကဲ့ခင်ဗျာအဲ့တော့ကျွန်တော်တို့အနေနဲ့ဒီအစိုးရပြောသလိုပေါ့လေအစိုးရအနေပြီးတော့စုံစမ်းကော်မရှင်ဖွဲ့ပြီးတော့စုံစမ်းပြရမယ့်တာဝန်ရှိတာမှန်တယ်ကျွန်တော်တို့1988တုန်းကဒီအချုပ်ကားဒီပုံမှာအသက်ရှင်ဝန်းကျက်ပြီးတော့တည်သွားခဲ့တဲ့ကြံစည်တစ်ခုရှိခဲ့ဘူးလေအဲ့တော့အဲ့ဒီတုန်းကအဲ့ဒီလိုလူတွေအစုလိုက်ပြုံလိုက်ပြည်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီတုန်းကပြည်သူတရားသူကြီးဖွဲ့ဥက္ကဋ္ဌဦးတင်အောင်ဟိန်းတို့ပါတဲ့အဖွဲ့အစည်းကနေပြီးတော့စုံစမ်းကော်မရှင်လုပ်ပြီးတော့ဒီဥစ္စာတွေကိုစုံလန်းနေတို့တော်လည်းပဲထိရောက်တဲ့ပြည်တံပေးအေးအေးယူတာတွေကိုကျွန်တော်တို့မတွေ့ရှိရဘူး။ဆိုနည်းတူစွာပဲအခုကျွန်တော်တို့ဒီပေးရင်းအေးအေးခင်းမှာဦးစည်းဦးဆောင်လုပ်ခဲ့တဲ့ဒီခါရကဥက္ကဋ္ဌဒုဗိုလ်မှူးကြီးဆိုလို့ရှိရင်လည်းအခုရဲမှူးကြီးဖြစ်နေရန်ကုန်မှာတာဝန်ယူနေတယ်ဆိုတာတွေကိုကျွန်တော်တို့သိရတယ်။အဲ့ဒီအေးအေးခင်းဖြစ်ပြီးတဲ့နောက်ပိုင်းမှာပါဝင်ပတ်သက်တဲ့အရာရှိတွေအားလုံးကယာရုတွေတက်ပြီးတော့နေရာဒီပြောင်းရှိပြီးတော့ခံထားရဲဆိုတာတွေကိုလည်းကျွန်တော်သိရတယ်။အဲ့ဒီကျေးရွာရဲ့ပတ်ဝန်းကျင်ဒီ white ကိုလည်းလုံးဝဒီတက်တီကအထောက်အထားတစားမှမကြံခဲ့အောင်အားလုံးကိုဖျက်ဆီးပစ်ခဲ့တယ်ဆိုတာတွေကိုကျွန်တော်တို့သိရတဲ့အတွက်ဒီအစိုးရနေပြီးတော့စုံစမ်းကော်မရှင်တရားဖွဲ့ပြီးတော့စုံစမ်းပေးဖို့ဆိုတာတော့လုံးဝမဖြစ်နိုင်ဘူးဖြစ်တယ်။ကျင်းပကကျွမ်းကျင်တဲ့စုံစမ်းကော်မရှင်ဖွဲ့မယ်ဆိုလို့ရှိရင်လည်းသူတို့ကလက်မခံတဲ့သဘောမှရှိတယ်။ဒါကြောင့်ဒီကိစ္စကတော့အထက်ကပြည်သူလူထုတွေကပဲသက်ဆိုင်ရာစာဝေးစာရန်အထောက်အထားတွေကိုစုံစုံလင်လင်စုဆောင်ပြီးတော့တချိန်ကျရင်ဒါတွေကိုအထောက်အထားဖြင့်တင်ပြပြီးတော့ရေးယူနိုင်အောင်ဆောင်ရွက်ဖို့ပဲရှိတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
အဲ့တော့ဒီကုန BLC ရှိနေများကောင်စီကပြုစုခဲ့တဲ့အစီရင်ခံစာအရဆိုလို့ရှိရင်ရောဘလောက်အထောက်အထားတွေများများဆောင်စာတွေ့ရလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့အဲ့ဒီ the white မှာဖြစ်ခဲ့တဲ့ကိစ္စအဒီနဲ့ပတ်သက်လို့ ဒီအခင်းအဖြစ်ခင်ကကြိုတင်ပြင်ဆင်ထားတဲ့ကိစ္စဒီကျွန်တော်တို့သိရတယ်အခင်းဖြစ်ပြီးတဲ့အခါမှာလည်းအဲ့ဒီရိုင်းနဲ့ပြီးလို့ပြီးသွားတဲ့အခါမှာကားရင်းနဲ့လာပြီးတော့အလောင်းတွေကိုကားပေါ်တင်ပြီးတော့တည်သွားလာတယ်ကျွန်တော်တို့သိရတယ်ဒါကဒီအခင်းမဖြစ်ခင်မှာဖမ်းထားတဲ့သူတွေကိုယ်တိုင်ကိုကအဝေးကနေမြင်နေရတဲ့အမြင်ကွင်းကိုကျွန်တော်တို့အနေနဲ့သိရတဲ့အတွက်အထောက်အထားချက်လက်ခိုင်ခိုင်လုံလုံကတော့ကျွန်တော်တို့ပြောနိုင်တယ်သို့တော်လည်းလူကြီးအတိအကျဆိုတာကျွန်တော်တို့ကမပြောနိုင်ဘူးဖြစ်တယ်အဲ့တော့တချို့ဥစားတွေကတော့ဘယ်လိုပဲဖြစ်ပါစေဒီလူတွေရဲ့ခံစားတဲ့လူတွေကိုယ်တိုင်ကတော့ဘယ်တော့မှမိမှာမဟုတ်ဘူးဆိုတာကိုပဲကျွန်တော်ကတော့ပြောနေတယ
်ဟုတ်ကဲ့ဟိုကကျွန်တော်နည်းနည်းချက်ပြီးပြောပြတာဟိုကသင်မုန်းချေတယ်ဆိုတဲ့ကိစ္စပေါ့နော်သင်မုန်းချေတယ်ဆိုတဲ့အဓိပ္ပာယ်ကဒီကျွန်တော်လက်စားပြန်မချေဘူးဆိုတဲ့အဓိပ္ပာယ်ဒါဟာဒါဟိုတောင်ဆန်းစုကြည်ရည်ရွယ်ပြီးပြောတယ်ရည်ရွယ်ပြီးပြောတဲ့ကိစ္စကလည်းပဲသွားသွားပြောသလိုအဲ့ဒါဒီအမျိုးသားချင်းပြန်လဲတင်မြင်ရေးကိစ္စအတွက်ကိုဥတည်ပြီးတော့ပြောတာပါဒါပေမဲ့လို့ဒါမျိုးတွေကိုအဲ့ဒါဒီပြည်နိုင်ငံတွေမှာကြုံခဲ့ဘူးတာတွေရှိပါတယ်ဥပမာဆိုကြပါဦးတောင်အဖေကနိုင်ငံမှာဆိုလို့ရှိရင်ဒီဒီလူမဲကောင်းဆောင်တွေဘက်ကနေဟဲ့လားသူတို့လူမဲတွေခံခဲ့ရတဲ့ကိစ္စကိုတင်မုန်းချေပါတယ်လက်စားမချေပါဘူးပြောတော်ညာလေဟဲ့လားဒီအဖြစ်မှန်ကိုမှတ်တမ်းတင်ဖို့အတွက်ဆိုပြီးတော့ဟဲ့လားသူတို့ကော်မရှင်ဖွဲ့တယ်အဖြစ်မှန်ဖော်ထုတ်ရေးကော်မရှင်ဖွဲ့ပြီးတော့အဲ့ဒီကော်မရှင်မှာစစ်တပ်သေးတာတွေလုပ်တယ်ဘယ်သူ့ကမှအရေးမယူဘူးသို့တော်လည်းပဲကျူးလွန်တဲ့လူကကျူးလွန်တဲ့ဖြစ်တဲ့ကျူးလွန်ခဲ့တယ်ဆိုတဲ့အကြောင်းကိုဝန်ခံလိုက်လို့ရှိရင်ပြီးရောဆိုတဲ့ဘောမျိုးဟဲ့လားအဲ့ဒီနည်းနဲ့ဟဲ့လားဒီဘသူမှအမုံမပွားပဲနဲ့အဲ့ဒါပြည်ထနာနောက်ထပ်မတက်ဖ ೇನೆ ဖြည့်ရှင်းနိုင်တဲ့ညီမျိုးတွေရှိတယ်။နောက်တစ်ခုကတော့ပါကစ္စတန်မှာဗနီဇာဘူတိုလှုပ်ချံခံရတဲ့ကိစ္စတုန်းကဒီပါကစ္စတန်ဘူတိုကြီးမူရှာရက်ကထက်တုန်းကဟဲ့လားတချို့လူတွေကမူရှာရက်ကိုစွပ်စွဲတယ်သူတို့ကလှုပ်တယ်ဆိုတဲ့ဘုံမျိုးတချို့လူတွေကတာလီဘန်ကိုအပြစ်ဖို့တယ်။အဲ့ဒီကိစ္စမှာကုလသမဂ္ဂဝင်ပြီးတော့ဟဲ့လားဒီစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးတော့ဟဲ့လားစုံစမ်းခဲ့တဲ့အတွက်ကြောင့်တကယ်တမ်းလှုပ်ချံခဲ့တာတာလီဘန်ဖြစ်တယ်မူရှာရက်မဟုတ်ဘူးဒါပေမဲ့လို့ဒီမူရှာရက်ကလုံခြုံရေးကာကွယ်ကောင်းကောင်းမပေးခဲ့ဘူးဆိုတဲ့အဖြေမျိုးရခဲ့တယ်ဆိုလိုတာကဒီကုလသမဂ္ဂအနေနဲ့ကလည်းပဲမြန်မာနိုင်ငံကိစ္စမှာအ ਨੇ စုံအဖြစ်တော့ကြိုးပမ်းဖို့တင်တယ်လို့ကျွန်တော်မြင်တယ်လေသူတို့အနေနဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးတော့ဒီစုံစမ်းဖို့အတွက်ကိုအ ਨੇ စုံမြန်မာစစ်ဆေးရအောင်ချင်းကပ်တင်တယ်ကြိုးစားဖို့တင်တယ်လို့ကျွန်တော်မြင်ပါတယ
်အခုဒီညမှာဟုတ်ကဲ့
ရာဇမှုကုံရောပါမယ်မို့
ဟုတ်ကဲ့ခင်ဗျအဲ့ဒီညမှာဥတောင်းတော့အတွက်ပြန်ပြီးတော့အလှည့်ပေးရမှာပေါ့လေနောက်ကုလသမဂ္ဂနော် NGGVB တောင်းငန်းအတယောက်အနေနဲ့ဥတောင်းတော့ကဒီနိုင်ငံတကာကြိုးပမ်းမှုတရားအနေနဲ့ဘာလုပ်ပေးလို့ရနိုင်မလဲကုလသမဂ္ဂအနေနဲ့ဘယ်လိုဝင်ပါပေးနိုင်မလဲဆိုတာနည်းနည်းလောက်ပြောပြပါအောင်လားခင်ဗျ
ဟုတ်ကဲ့ခုနောက်ပိုင်းမှာတော့ကျွန်တော်တို့ဒီစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ဖို့ကိစ္စပေါ့နော်အဓိကဖြစ်တော့ဒီ war crime နဲ့ crime against humanity ပေါ့နော်ဒီစစ်ဘက်ဆိုင်ရာရာဇဝတ်မှုတွေလူသားမျိုးနွယ်မှုတရားလုံးပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေဒါတွေကိုစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ဖို့ကိစ္စကိုတော့ဒီမြန်မာနိုင်ငံလူ့ခွင့်ဆိုင်ရာဒါကျွမ်းကျင်သူတောမတ်ဘူဂျီယာကိုရိုင်းကဒါသူတင်လာပေါ့နော်တင်လာပြီးတဲ့နောက်ပိုင်းမှာလည်းပဲခုဆိုရင်ဒီအစိုးရတွေထဲမှာဟလာ EU ထဲမှာဆိုလို့ရှိရင် Czech တို့ UK တို့ Ireland တို့ကဒီကိစ္စကိုသဘောတူတယ်တော့တိုက်တွန်းနေတယ်အဲ့လိုမျိုးပဲမကြသေးခင်က European Parliament ကလည်းတိုက်တွန်းနေတယ်နော်တကယ်နိုင်ငံတကာမှာဂုဏ်သိက္ခာရှိတဲ့လူ့ခွင့်ရေးအဖွဲ့အစည်းတွေကလည်းတစ်ဖွဲ့ပြီးတစ်ဖွဲ့အဲဒီပမာနိုင်ငံမှာလွတ်လပ်တဲ့တရားစီရင်မှန်တိုင်းမရှိတာတွေတရားဝူတွေရအုပ်ချုပ်မှုမရှိတာတွေအခုလိုမျိုးအဲဒီရာဇဝတ်မှုတွေဖြစ်ပွားနေတာတွေတော့ကျူးလွန်တဲ့လူတွေကိုအရေးယူမှုမရှိတာတွေဒါတွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ဖို့ဆိုတဲ့ဒီလှုပ်ရှားမှုကြီးကတော့ဒါတနည်းတခြားဟိုပြီးတော့အဲကြီးထွားလာတာကျွန်တော်တို့တွေ့ရပါတယ်အဲနောက်တစ်ခုကခုနကဒီပြည်တော်စုစံခိုင်ဖွံ့ဖြိုးရေးအဖွဲ့ကနေခဏပြည်တော်စုဖွံ့ဖြိုးရေးပါတီအနေနဲ့ကူပြောင်းပြီးတော့2020ကိုရွေးကောက်ပွဲဝင်တဲ့အခါမှာဒီလိုမျိုးအကြမ်းဖက်မှုတွေကိုလှုပ်လှိလှုပ်ထရှိတဲ့เนาะဒီအဖွဲ့အစည်းတရားနဲ့ဒီအဖွဲ့အစည်းခေါင်းဆောင်တွေအနေနဲ့ကဒါရွေးကောက်ပွဲမှာအနိုင်ရဖို့အတွက်ဆိုရင်ဒီလက်မယုံအဖွဲ့အစည်းတွေနဲ့ဖွဲ့ထားတဲ့ခါဒါဂျူတွေနဲ့ဖွဲ့ထားတဲ့ဒီခေါင်းဆောင်တွေနဲ့အဖွဲ့တွေက2020မှာကျွန်တော်ဒီရွေးကောက်ပွဲအတွက်ရှင်ပြိုင်တဲ့အခါမှာအကြမ်းဖက်မှုတွေနဲ့သွေးတဲ့တိုင်ယုံမှုတွေပိုဖြစ်လာမလားဆိုတဲ့ကျွန်တော်စိုးရိမ်မှုရတော့ရှိနေပါတယ်နော်ဒါတွေကိုလည်းပဲဒီ2020မှာနိုင်ငံရေးအရအခွင့်အလမ်းတစ်ခုရနိုးနိုးနဲ့မျောလင့်နေတဲ့သူတွေအများကြီးသတိထားဖို့တော့လိုတယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ဟိုအချိန်ကတပြေးပြေးနဲ့နည်းလာပါခင်ဗျာအဲ့တော့ညီကုန်းချုပ်မှတ်ချက်လေးတွေအနေနဲ့ကျွန်တော်တို့ပြန်ပြီးတော့ဟိုပေါင်းစုပြီးတော့ပြောမယ်ဆိုရင်ဟိုဥမော်မြင့်ကဒီကိစ္စရကြီးတစ်ခုလုံးပေါ်မှာဒီတပြေးရက်ဆက်မှုကြီးပေါ်မှာဘယ်လိုရှုမြင်မိလဲဆိုတာအချင်းချင်းလေးပြန်ပြီးတော့ပြောပါလားဗျာ။
ကျွန်တော်နည်းမြင်တာကတော့ဒီဒီပြင်းလှုပ်ကြမှုဟာတကယ်ကိုရာဇဝတ်မှုမြောက်တဲ့ရာဇဝတ်မှုအကြီးကြီးဖြစ်ပါတယ်။ဒါပြီးတော့ဒီနိုင်ငံတကာရာဇဝတ်ခုံရုံးရဲ့ဟလာဒီရောမဥပဒေထုတ်ပြန်ချက်အရာပြောမယ်ဆိုလို့ရှိရင်ဒီရာဇဝတ်မှုကြီးဟာလူသားညှိနှိုင်းအပေါ် ကျူးလွန်တဲ့ရာဇဝမှုအနေနဲ့သတ်မှတ်နိုင်တဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်ဒီရာဇဝမှုကိုအမှန်တကယ်ဟာလားဘယ်လိုဖြစ်ခဲ့ရသလားဟုတ်ဒီစုံစမ်းဖော်ထုတ်ဖို့ကအရေးကြီးဆုံးဖြစ်တယ်။ဒုတိယအချက်ကတော့ဒီရာဇဝမှုကိုလောလောဆယ်ကျွန်တော်တို့သိထားသလားအရာပြောမယ်ဆိုရင်ဒီရာဇဝမှုကိုကျူးလွန်တဲ့သူတွေဟာအခုမြန်မာနိုင်ငံကိုဆက်ပြီးတော့ထာဝရအုပ်ချုပ်ကိုကျန်စီနေပါတယ
စောစောပိုင်းတုန်းကတော့ဒီနောက်ကဘာတွေဖြစ်နေတယ်နောက်ဒီအခြေအနေကဘယ်လိုရှိနေလဲဆိုတာသုံးသပ်ဖို့အတွက်ဆိုသူကကားကိုမသွားဘဲနဲ့ဒီမှာရက်စောင့်နေတယ်နောက်ပြီးဆုံးကားသမားအတင်းမောင်းပြေးတော့မှာပဲဒီအသက်ဘေးကနေလွတ်သွားခဲ့တယ်လို့ကျွန်တော်တို့သိကြရတယ်လေအဲ့တော့ဒီလောက်တောင်ရဲရဲဆက်ဆက်လုပ်တဲ့ကိစ္စမှာလူအခွင့်ယေရှုတော်ကနေပြီးတော့ဘယ်လိုသုံးသပ်တယ်ဆိုတာကိုဦးမင်းလွင်ဦးကနည်းနည်းလေးညီကုန်းချုပ်လေးပြောပါအောင်ခင်ဗျာ
โอเคครับเนี่ยดีดิเบยยีกินก็รอสนิทจะสีมันมีรอดองซาสุจิโกลุจันตับยาพวกด้วยส่งเยได้กิจการผิดดิสรเอาปะท่องอุงပြောจริงๆนะแล้วแต่ချက်ก็รอเรารู้อซอก็กูหมอมๆเนี่ยပြောดุลูเว้ยดีดิเบยยีกินบ่มานายงานตกาเยผีหาดินายกุลตมกาเยยีอยู่หมู่ดิอาเนได้ด้วย2009ครุเนี่ยชีวายองตอลันยีมาเลยดีโหลမျိုးเสียนาရှင်ဘက်ก็หนีပြီးတော့เลมยွန်းลุ่งส่งดาราดิอูเราတွေ့ရတယ်အဲ့တော့ဒီပြည်သူ့ဆောင်အရှင်တွေနဲ့တန်ခိုင်ဖွံ့ဖြိုးရေးအဖွဲ့တွေက2003ခုနှစ်ဒီပေရင်ရေးခင်းမှာစတင်သုံးလာတယ်။2000ခုမှာလည်းဆက်လက်အသုံးပြုနေတယ်။ဒီ2010လာမယ့်ရွေးကောက်ပွဲမှာလည်းဒီပြည်ထောင်စုတန်ခိုင်ဖွံ့ဖြိုးရေးပါတီကိုအနိုင်မရအောင်ဆောင်ရွက်နိုင်တဲ့ပါတီဖွဲ့စည်းဖြစ်တယ်ဆိုလို့ရှိရင်လည်းအစိုးရပြောသလိုမျိုးအနုနီးအကြံနီးစတာပြီးနဲ့ချိန်မုံခံရမယ့်အလားအလာတွေရှိနေတယ်ဆိုတာကိုကျွန်တော်အနေနဲ့တတိပေးပြောကြားလိုပါတယ်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျတောင်းတောင်းခင်ဗျညီကုန်းချုပ်မှတ်ချက်လေးတစ်ချက်ပေးဟုတ်ကဲ
့ကျွန်တော်တို့ဒီနာဖအနေနဲ့ကတော့နာဖခေါင်းဆောင်တွေအနေနဲ့ကတော့ဒီပဲရင်အကျန်းဖုံဖတ်မှုကြီးအပါအဝင်သူတို့ကျူးလွန်ခဲ့တဲ့ဖြစ်မှုတွေနဲ့ပတ်သက်လို့နောက်နောက်ကြောင်းပြန်ပြီးတော့တစုံတရာရေးယူလို့မရအောင်ခု2008ခုနှစ်ဖွဲ့စည်းပုံမှာဒါပုံမှန်အတိအကျပြသန်းပြီးတော့သူတို့ကိုသူတို့တော့အကာအကွယ်ယူထားပါတယ်နော်ဒါပေမဲ့လို့တကယ်မတရားမှုတွေလုပ်ခဲ့တာတရားဥပဒေမဲ့လုပ်ခဲ့တဲ့လုပ်ရက်တွေဟာဘယ်တော့မှဖုံးကွယ်လို့မရဘူးအမှန်တရားဟာတိကျတော့ပေါ်မယ်နော်တကယ်တမ်းကျွန်တော်တို့တိုင်းပြည်မှာအဲကျွန်တော်တို့ပြဿနာတွေဖြေရှင်းဖို့ဆိုတာမျိုးသားပြန်လဲစစ်မြေရေးပဲဖြစ်တယ်ဒီလမ်းကြောင်းကိုမရွေးဘဲနဲ့ဒီတိုင်းသွားမယ်ဆိုလို့ရှိရင်တော့ဒါအခုဆိုလို့ရှိရင်နိုင်ငံတကာကနေပြီးတော့လာစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ဖို့ကိစ္စတွေဟာတိုးမြင့်လာမယ်ဒါတွေကိုချိန်သေးပေါ့ရင်ဆိုင်ရမှာပဲ2008ဖွဲ့စည်းပုံကသူတို့ကိုအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာဒီဒီပင်ရက်ဆက်မှုကြီးမှာစစ်အစိုးရကအဲ့ဒီတုန်းကသတင်းစာရှင်းလင်းပွဲလုပ်တဲ့အခါကျတော့ NLD ပါတီလူလားသူတွေနဲ့ NLD ပါတီကိုစန့်ကျင်သူတွေကြားမှာဖြစ်ပွားခဲ့တဲ့ရုံးရင်းဆက်ကမှုကြီးလို့သူတို့ပြောခဲ့ကြပါတယ်ဒါပေမဲ့လို့နှိစရာနှိစရာအမှန်တကယ်ကိုကြားကြသိကြတဲ့လူတွေအနေနဲ့ကတော့ဒီဖြစ်ရကြီးကိုဘယ်လိုမှမေ့နိုင်မှာမဟုတ်ဘူးဆိုတာပြောရင်ကျွန်တော်တို့ဒီနေ့စကားဝဲညီကုန်းချုပ်ရမှာဖြစ်ပါတယ်ခင်ဗျာအခုပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့် NCGUB ပြည်ထောင်စုမြန်မာနိုင်ငံညွန်မောင်းအစိုးရအဖွဲ့ဝင်ဒေါက်တာဦးဆောင်ထွန်းကအပြင် AHRC တို့ခေါ်ကြတဲ့အာရှလူအခွင့်အရေးကော်မရှင်ကရှင့်နေကြီးဦးမင်းလွင်ဦးနဲ့ BMA မြန်မာသတင်းသက်မဲ့ကဥက္ကဋ္ဌဒေါက်တာဦးမောင်မောင်မြင့်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပါရစေ။သောတာရှင်ပေါင်းကိုစိတ်နှပြချမ်းမှရှင်လန်းကြပါစေခင်ဗျာ။